မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာလူမျိုးရင်းတပ်ဖွဲ့ဝင်တွေထိခိုက်ဒေဆုံးတဲ့အထိတိုက်ခိုက်မှုအပေါ်အမေရိကန်ပြည်ထောင်စုကအပြင်းထန်ပြစ်တင်ရှုတ်ချလိုက်ပါတယ်။ဩဂုတ်လ25ရက်တောက်ကြနေ့ရက်စွဲနဲ့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Heather Nowak ရဲ့ထုတ်ပြန်ချက်တစ်ခုထဲမှာအဲဒီလိုပြစ်တင်ရှုတ်ချထားတာပါ။ထိခိုက်ဒေဆုံးသူတွေရဲ့မိသားစုဝင်တွေအတွက်ဝမ်းနည်းရပါကြောင်းလည်းပြောထားပါတယ်။နောက်ထပ်အကြမ်းဖက်တိုက်ခိုက်တာတွေထပ်မဖြစ်အောင်တားဆီးပြီးတိုက်ခိုက်မှုရဲ့လက်သေးတွေကိုတရားဥပဒေနဲ့အညီရေးယူနိုင်ဖို့အစိုးရနဲ့လူမျိုးရင်းတပ်ဖွဲ့တွေကလှုံ့ဆော်နေတာနဲ့အမျှတရားဥပဒေစိုးမိုးမှုလူ့အခွင့်အရေးနဲ့အခြေခံလူလတ်ခွင့်တွေကိုအကာအကွယ်ပေးလေးစားလိုက်နာမှုပွင့်လင်းမြင်သာရှိမှုတွေနဲ့အညီလှုံ့ဆော်ပြီးတင်းမာတဲ့အခြေအနေကိုပိုဆိုးစေတာမျိုးရှောင်ရှားလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲအမေရိကန်နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဒင်းကြီးနဲ့ဒီနေရေးတို့ကိုဦးတည်ပြီးအပြောနဲ့သာမကအလုံးနဲ့ပါလှုံ့ဆော်သွားကြဖို့ရခိုင်ပြည်အပါအဝင်မြန်မာနိုင်ငံလုံးကလူလူကိုအမေရိကန်နိုင်ငံခြားရေးဌာနကတိုက်တွန်းထားပါတယ်။အခုလက်ရှိရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်ခံရတဲ့အခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂဒေမှုချုပ်အန်တိုနီယိုဂူတရက်စ်နဲ့ရွေးမှုချုပ်ဟောင်းကိုဖီအန်နန်တို့ကလည်းအပြင်းထန်ပြစ်တင်ရှုတ်ချထားကြပါတယ်။ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်အရေးအကြံပေးကော်မရှင်ရဲ့နောက်ဆုံးအစီရင်ခံစာထွက်လာတဲ့နေ့ညဘက်မှာပဲတိုက်ခိုက်မှုတွေစတင်ထားပါ။အခုချိန်ထိတည်ထားရသလောက်လူမျိုးရေးတပ်ဖွဲ့တွေအပါအဝင်စုစုပေါင်း12ယောက်တေဆုံးထားရပြီဖြစ်ပါတယ်။